င်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစဉ်မှာတော့ဒီလက်နက်ကင်ပရိပကတ်တွေချမ်းမှာရတသားတွေကိုဘလို့အကောက်ွယ်ပေးနိုင်မလဲဆိုတာဆွေးနွေးသွားမှာပါပရိပကတ်ဖြစ်ရာဒေသတွေမှာလက်နက်ကင်ဖွဲ့စည်းတွေကဒီရတသားတွေကိုအကြောင်းမျိုးမျိုးနဲ့ဖမ်းတာဆီရရရှိနေသလိုပဲအခက်မသိရင်အသက်ပါဆုံးရှုံးရတဲ့အထိလဲမကြာခဏကြုံနေရပါတယ်ဆိုတော့ဒီလက်နက်ကင်ပရိပကတ်တွေချမ်းမှာရတသားတွေအကောက်ွယ်မဲ့နေရတာဘာကြောင့်များပါလဲရတသားပြည်သူတွေလုံခြုံရေးဘယ်သူတွေကဘလို့တောင်းယူနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာပါပြန်နိုင်ဆွေးနွေးဖို့အတွက်မြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေသန်းနောက်လူခွင့်လှူရှားသူရှင်းနေဦးသိန်းတန်းတို့ကိုဖိတ်ကြားထားပါတယ်ဆိုတော့ကျွန်တော်တို့ပြည်နယ်ဆွေးနွေးမဲ့ပုံကိုယ်လေးလေလိုင်းမောင်ရောက်နေပြီဖြစ်တာမို့အစီအစဉ်ကိုအခုပဲစတင်ပါတယ်ကျွန်တော်ဒီအရင်ဆုံးအနေနဲ့ကတော့ဒီလက်ရှိအခြေအနေပုံမှာသုံးသပ်စီချင်ပါတယ်အခုဒီနောက်ဆုံးမှာဆိုရင်လေဒီချင်းတိုင်းရင်းသားလွတ်တော်အမတ်တယောက်ကိုအေအေဖွဲ့ကဖမ်းထားတာရှိပါတယ်ဟိုဒီစောပိုင်းမှာတော့ကလည်းအိန္ဒိယနိုင်ငံသားတချို့ကဖမ်းခံခဲ့ရတာရှိပါတယ်ဟိုဒီထဲကပြန်လွတ်လာတဲ့သူတွေရှိမှလည်းတချို့ကလည်းဒီဖမ်းတာစီတာတော့တေးကြရတယ်ဟိုဒီမတိုင်ခင်မှာတော့ကလည်းရခိုင်ပြည်နယ်မှာစစ်တပ်ကဖမ်းထားတော့ရသားတွေတေးခဲ့ဘူးလားလေရှိပါတယ်ဟိုတကယ်တော့ဒီပြဿနာတွေကဒီရခိုင်ပြည်နယ်မှာလည်းမဟုတ်ပါဘူးတခြားတိုက်ပွဲတွေဖြစ်တဲ့ဒေသတွေမှာလည်းကြုံနေရတာပါဆိုတော့ဒါနဲ့ပတ်သက်လို့ပေါ့လေဆရာဦးဖေသန်းဟိုရေဝီရတုံးတက်ပေးပါလားခင်ဗျာဒီပရိပကတ်ဖြစ်တဲ့ဒေသတွေမှာဒီလိုဖြစ်စဉ်တွေဟာဖြစ်ရိုးဖြစ်စဉ်ပြဿနာတစ်ခုလိုပဲကျွန်တော်တို့သဘောထားရမှာလားဒါမှမဟုတ်အခုကြုံနေရတာတွေဟာပုံမှန်ထက်လွန်ခဲ့တဲ့အခြေအနေမျိုးအများရောက်နေသလားဆရာ
ဟုတ်ကဲ့ဒီကအချိန်ကြီးပြောချင်တာကတော့ကျွန်တော်တို့နိုင်ငံမှာလူလည်းနဲ့ဒီမိဖွားလာတဲ့ဒီတင်းစင်တောက်လောင်ခဲ့တာ1980ကျားခဲ့ပါပြီတာမန်နဲ့တိုင်းနာလက်နဲ့ကြံနေကြမှာအဖက်ကိုတစ်ဖက်အပြတ်ရှင်မုန်းနိုင်အနိုင်ရခဲ့တယ်ဆိုတာလည်းမရှိပါဘူး။ဒါကမသိရှင်းအောင်ဆောင်နေလို့မရတဲ့တမိုင်းပင်ခါနဲ့ဖြစ်ပါလိမ့်။ဒီစိုးရဲရမှာစဉ်းနှောင်ခတ်တဲ့ကြားမှာပြည်တွေကမြေပြင်ဖြစ်ကြရတယ်၊ဆိုင်ရှိခံရရတယ်၊စိတ်ဆက်ပတ်သက်ခံရရတယ်၊မိုင်းရည်ကြီးတွေချီရောတေးတာတွေဒိဋ္ဌိကရောက်တာတွေအကုန်တည်းကြီးဖြစ်ပါလိမ့်။အခုချိန်ရင်တမိုင်းကလုံးမှာစိတ်ရင်းဆောင်နေတဲ့တိတ်ရှိပြီးတော့ဒုက္ခရောက်နေရတယ်။ဒီပြန်ရဖို့လမ်းမနေသေးပါဘူး။အချို့နေရာတွေမှာဆိုရင်စိတ်ပွေရာပိတ်နေရတယ်၊အပြင်ထွက်လို့မရဘူး။ဆရာဆရာပြေကအမိသားတွေကိုတောင်ဖက်လို့မရဘူး။နေ့နေတဲ့စကားတွေအဲ့ဒီတိုင်းမှာဒီတိုင်းခံကြည့်နေကြတယ်။ပူချိုးတာကအထက်ကိုအားပေးနေဆိုရင်နောက်တစ်ခါကတန်တရားနဲ့ဖမ်းချရာထောင်ချတာတတ်ဖြတ်တာနှိမ့်ချတာဒီကြောင့်အပြစ်မဲ့ဒီတွေဟာရှင်းကြောင်းကြပြီးတော့ဆော့ပြရမြဖြစ်နေကြတယ်။ဒါကြီးအားလုံးကဒီကမ်းဆိုတော့ဆေးရဲ့အမိခံတွေပဲဖြစ်ပါတယ်။ဒီစိတ်ကြောင့်ဒီတွေတွေကရောက်ကြရတယ်။ဒီစိတ်ကြောင့်နှစ်ဖက်ရှိပြီးနိုင်ငံသားတွေကြားထုတ်ကြရတယ်။ဒီစိတ်ကြောင့်နိုင်ငံလည်းဝဲကြံကြက်ခဲ့တယ်။ဒါကြောင့်ကိုအချင်းချင်းရှားမှဖြစ်နေတဲ့ဒီရင်းစစ်တွေကျန်တော့အများဆုံးမလုံနိုင်ကြဘူးဆိုရင်ဒီအစိုးတံတရားကရိတ်ထွက်နိုင်ကြမှာမဟုတ်ပါဘူး။ကိုယ်အကြောင်းပြောရှင်းမဲ့ကိုတစ်ဖက်ကတစ်ဖက်အစ်စ်ပုံချနိုင်နေရှင်တော့နိုင်ငံရေးလမ်းကြောင်းမှန်ကိုဘယ်တော့မှမရောက်နိုင်ပါဘူး။ဒီဒီတွေကလည်းဆက်ပြီးတော့အစ်စ်တွေဖြစ်တာဒုက္ခရောက်နေကြအောင်မယ်လို့ကြောင်းမြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ဆရာဦးပေသန်းဒီလိုရက်သားတွေဟိုအကောက်ွယ်မဲ့အခြေအနေရောက်နေတာကအတိတ်ကဘာကြောင့်လဲဒီလက်နက်ကန်အဖွဲ့စည်းတွေဘက်ကဟိုစီးလို့ကန်းလို့လုံနေကြတာမျိုးလားဒါမှမဟုတ်ဥပဒေအကောက်ွယ်တွေအားနေလို့လားအတိတ်ကလက်ရှိဟိုကြုံတွေ့နေရတဲ့အခင်းအကျင်းမှဆိုဘာကြောင့်ဖြစ်နေရလဲဆရာ
ဒါကတော့ကျွန်တော်ကစိတ်ကြေဆရာကလေအဲတစ်ချက်ကိုတစ်ချက်အနိုင်စိတ်ကြတာကိုဒီမှာအချင်းမခံဘူးဒီတော့အဲ့ဒီစစ်ပွဲတွေအွန်လိုင်းတို့တဲ့ဒီလိုရဲ့ဟာလာဆရာအနိုင်ရဖို့အတွက်ဆိုရင်ဒါက CDA ကဒီစိတ်ကြတွေမှာအနည်းငယ်ကြားကအာကံပက်ကြီးဖြစ်နေတယ်။ဒါဆိုစိတ်တိုက်လို့ဆိုတာစိတ်သားကြီးတိုက်နေရတာမဟုတ်ဘူး။နော်အတူတူထောက်ခံမှုတွေရှိနေ၊ပူအောင်ဆောင်ရွက်တွေရှိနေ၊ဆက်ညီတွေရှိနေ။အဲအဲ့ဒါတွေကိုတွားပြီးတော့မတက်စလုံးကအရင်းကြီးနေနေချင်း။အဲဒါကျွန်တော်တို့ကဒီရှေ့အနည်းစားရင်းတွေကိုဒီလိုကဆက်ပြီးတော့ခံရရအောင်ပါပဲ။အဲစိတ်တိုက်ရဆိုတာစိတ်တိုက်ကိုတိုက်ရှိနေဒီပေါ်မှာလည်းဒီပြက်နာတွေဟာအများကြီးဖြစ်နေတယ်လို့ကျွန်တော်ထင်တယ်။ဒါကဘယ်သူမှတာဝန်ရှိရဲဆိုတာဝန်ရှိရတယ်အများကြီးပဲနော်။ဒီကိစ္စကတော့ကျွန်တော်နောက်မှပဲပြပဆွေးနွေးချင်ပါတယ်။ဒါနဲ့ကျွန်တော်တို့ဒီကိစ္စမှာတော့ဒီတိုက်ရဲတွေကတနည်းနည်းပြပြီးပြင်းထန်လာတဲ့အတွက်နဲ့ဒီအပေါ်မှာဒီအကြီးကတာဝန်ရတယ်နော်။ဒီတစ်ဖက်တိုက်ရဲတွေပေါ်တောင်းနေတဲ့ပုံစံတွေပေါ့။ဒါကကျွန်တော်ခုနပြောတဲ့အတိုင်းပေါ့နော်။ညီချင်းရေးဒီရန်ကြီးကိုဆက်မချောက်ပဲနဲ့ကိုယ့်အတွက်သူ့အတွက်အာလားပြည့်ပြည့်ပြည့်ပြည့်ပြီးတော့အနိုင်ယူနေရမယ်ဆိုတဲ့စိတ်ဆန္ဒနဲ့အဒီပြတ်မှာဆက်ပြီးဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ်နော
်ဟုတ်ကဲ့ဆရာဦးပေသန်းဆွေးနွေးရကျေးဇူးပါဆိုတော့ရှင်းနေဦးသိန်းသန်းဦးကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဆိုတော့ဆရာဦးသိန်းသန်းဦးလက်ရှိဒီပြည့်ခတ်တွေဖြစ်နေတာအခုရခိုင်ကတော့အခြေအနေကတော့ပိုဆိုးတာပေါ့လေတကယ်တော့တခြားဒေသတွေမှာလည်းအလားတူဖြစ်နေတာရှိပါတယ်ဒီရက်သားတွေဖန်ခံစည်းကမ်းတွေအခက်မတင်သိရတဲ့အဆင့်ဒီဖြစ်နေပါတယ်ဆိုတော့ဒါတွေကဟိုပြည့်ခတ်တွေဖြစ်တဲ့နေရာတွေမှာဒါဖြစ်ရိုးဖြစ်စဉ်ပြဿနာတစ်ခုလို့လည်းကျွန်တော်တို့သဘောထားရမှာလားဒါမှမဟုတ်လက်ရှိကြုံနေရတာတွေကတာမန်ထက်ပိုတယ်လို့ပြောနိုင်လားဆရာ
ဟိုနေရာမျိုးပြောလို့ရတယ်ဒါတက်ဖက်ကလည်း စီရိုးဖြစ်စဉ်လို့ကျွန်တော်တို့ပြောရလို့ဖြစ်တယ်။50ဗမာပြည်ကြီးနည်းစစ်တွင်မှာတိုင်းသားပြည်သူပြည်ပြည်ကဒါတွေခံစားကြရတာကြားနေပါပြီ။နောက်တစ်ခါကလည်းအခုကြတော့အဲ့ဒီအချိန်နဲ့ထူးခြားတဲ့အချက်တွေပေါ့နော်။ဒီကျွန်တော်တို့ဆွဆွဲချက်တွေရတတ်မတော်ပဲကဘယ်လိုလုပ်တယ်ဘယ်လိုကျူးလို့နေဆိုတဲ့အချက်မျိုးတွေပဲကျွန်တော်တို့တစ်သက်လုံးတွေ့ရရတာပေါ့နော်။ဒါအခုကြတော့ဟိုအဲ့ဒီအချက်ထိုးလာပြီးတော့ကျန်တဲ့အီးပေါ့လက်နက်ကင်ဖွဲ့စည်းတွေကတိုင်းသားတွေဖမ်းသွားတာအရေးကြီးဆောင်ရင်ဒါအခုလောလောဆယ်ကျွန်တော်တို့ဒီလိုလောလောဆယ်ဥပဒေကိုဖမ်းထားတာစတဲ့အချက်မျိုးတွေပေါ်လာတဲ့အခါကျတော့အခုချိန်နဲ့အတန်တန်ဖြူပစ်စစ်နဲ့ဟိုကြော်တက်လာပြီ။ဟောဆိုတက်မတော်ဘက်ကကျူးလွန်တဲ့ပြစ်ဆက်တွေနဲ့ပတ်သက်လို့ကျွန်တော်က1059ဒါတက်မတော်ဥပဒေရှိတယ်နည်းဥပဒေရှိတယ်နောက် rule of engagement ပေါ့ဗျာသူတို့လိုက်လာတယ်စီမင်းစည်းကမ်းတွေရှိတော့ဟုတ်တက်ဆိုင်ရာအဖွဲ့အစည်းကကျူးလွန်တဲ့အခါမှာကျွန်တော်ကဝဲဥပဒေစီဒီဥပဒေနဲ့ညီပြင်ပြတိုင်တိုင်းဝင်ရှိတာပေါ့နော်။ဒါဆန်းလို့ရှိရဲ့အရေးယူဆောင်ရမှုရှိတာမရှိတာတပိုင်းကျွန်တော်ပါရေးယူဆောင်ရဥပဒေရှိ။ဒါပေမဲ့အဲ့လိုလက်ထက်အဖွဲ့အစည်းကပေါ်သွားလုပ်ကြိုင်သွားတဲ့ကိစ္စကကျွန်တော်တို့ကဘာနဲ့တုံ့ပြန်မှာလဲ။ဆိုရပြဿနာရှိတယ်ဗျာ။အခုကတော့တိုင်းလူကြီးသားတွေကတိုင်းနော်တပီသူတွေကဟိုဘက်တဖက်ထဲရဲ့အင်ပန်နေဆက်မှုတွေမဟုတ်တော့တစ်ဖက်စလုံးကညီမနေဆက်ခံနေရပြီ။တော့ဒီဘက်ကလူကဟိုဘက်ဒါဟိုဘက်ကလူရဲ့ပက်သားလို့ဆွဆွဲတယ်ဟိုဘက်ကလူကဒီဘက်ကလူကပက်သားလို့ဆွဆွဲတယ်ဆိုတော့အခြေမျိုးတွေမှာပြည်သူကမလွတ်တာမလက်တာဒီဟာဒါကြောက်ရဲ့အခြေအနေမျိုးတွေကတစ်ဆင့်ပေါ့နော်တစ်ဆင့်တဲ့တစ်ဆင့်ပိုဆိုးလာတယ်တရားဝင်ဆုံးမှုလည်းမရှိဘူးတော့တရားမျှတမှုလည်းမရှိဘူးပေါ့ rule of law တော့ fair and square လည်းမရှိဘူးအဲ့ဒီအခြေအနေမျိုးမှာပြည်တွင်းစစ်မရင်ရက်ဆဲပြီးတော့ပြည်တွင်းရဲ့မရသမျှကတော့ဒီကတ္တနာတွေပြည်သူတွေကအခါစည်းခံနေရအောင်ပဲကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆရာဦးတင်တန်းနောက်တစ်ပိုင်းကလည်းကျွန်တော်မေးချင်တာအခုကျွန်တော်တို့ဖြစ်နေတဲ့ဟာကအခုပေါ့လေဟိုလက်ရှိကြုံရတဲ့အခြေအနေမှာဒီလက်နက်ကင်ဖွဲ့စည်းကစီးလုကန်းလို့လုပ်နေကြလို့လားဒါမှမဟုတ်ဥရရဲ့အကာအကွယ်တွေကအားနည်းလို့လားအဓိကဖြစ်နေရတဲ့အခြေအနေကဘာကြောင့်ဖြစ်ရလဲလို့ဆရာအနေနဲ့သုံးသပ်မိလဲဥရရတော့ကျွန်တ
ော်တို့ဗမာကဟိုပြည်သူတွေတော့ရှိတာပေါ့ဗျာအရှိမင်းများအားနည်းတယ်ပေါ့လက်နက်မပြီးတဲ့နေရာတွေရှိတယ်ဥပဒေပါဆိုလိုချင်တာကကျွန်တော်တို့စစ်ပွဲတွေဖြစ်ပွားပြီးတော့အနေဆုံးနေတဲ့ဒီသားကိစ္စအနေမှာဥရီအာနိဒေမရှိဘူးလို့ကျွန်တော်ထင်တယ်ဗျ။ဒါဆိုးပေါက်ကြတာပဲပေါ့နော်။လူဆွဆွဲချက်တွေရှိတယ်တကယ်ဆွဆွဲချက်လို့ရေးယူဆောင်ခါကြတယ်ရှိတယ်။အဲ့တော့တစ်ဖက်မှာဟိုကတော့ခုနကျွန်တော်ပြောလို့ပြတာတော့ပဲပါ1959ဒါဒီတပ်မတော်ဥရီရှိတယ်မျိုးတွေရှိတယ်။အတို့ဘက်ကချိုးပေါက်လို့ရှိရင်ကျွန်တော်ပြောကြရရှိသေးတယ်။အခြားတစ်ဖက်ကဆောင်ရက်တယ်ဆိုရင်ကျွန်တော်ဘာမှပြောကြရမရှိဘူး။ပြောကြတယ်ကြည့်တော့တကယ်တော့လူတော့တော့တရားဝင်စုမို့ဘူးကတော့ဒါဒီမှာစိတ်သုံးပွေပြောက်နေတယ်လို့ကျွန်တော်ပြောပါပါအခုဖြင့်ဒီရစ်စစ်ကြီးရဲ့ဒီအချိန်ဩဇာအောက်မှာဒီရစ်စစ်တိုက်ပွဲစဉ်တွေအောက်မှာဒီရစ်စစ်ပြဿနာတွေအောက်မှာတော့ဒီပြဿနာတွေကျွန်တော်ရဲ့တရားဝင်စုမို့ဘူးကမရှိတဲ့လောက်ဖြစ်နေပြီးတော့ဒီလူတွေကနှစ်ဖက်စလုံးကဒုက္ခပြတာခံနေရတဲ့အများကြီးဖြစ်တာပေါ့နော်ဆိုလိုချင်တာဒီဘက်မှာတော့ကျွန်တော်ပြောကြရတယ်အာကျွန်တော်တို့ဒီဥရိယကျွန်တော်ပြောကျွန်တော်တို့ဗာကင်ွယ်ပြီးတော့အာဒါလို့သိုးပေါက်ပါတယ်သူသင်္မာနေကြတော့တစ်ဖက်မှာကျွန်တော်ပြောကြအောင်ရှိပြောရမယ်ဗျာအဖန်သွားတယ်ဒါသုံးငန်းစီစီကြာရှိတယ်ဒါသူတို့ဥရိနဲ့ရင်းယူပြီးပြတယ်သူတို့ဥရိယကတော့မှန်တယ်မှန်မှန်မဟုတ်ကြတော့မသိမသိနိုင်ဘူးနော်ဘယ်လိုလဲသုံးငန်းစီစီမပြောနိုင်တဲ့အခါကျတော့ပြည်သူတွေရဲ့ဘဝတကယ်ကိုမင်းရင်းနှခါနာမိသားပင်ဖြစ်ပြီးတော့တရားဥပဒေစိုးမမှုကင်းမဲ့တဲ့အနေအထားမျိုးရင်ဆိုင်နေရတယ်ဒီအရေးအရင်းနဲ့ root cause ဖြစ်တဲ့ဒီလိုစိတ်ရဆဲနိုင်မှသာလေဒီလိုကြီးရမှသာဒီကိစ္စကိုဖြေရှင်းနိုင်မှသာဖြစ်ပြီလေ
ဟုတ်ကဲ့ဆရာဦးတင်တဲ့ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုတရက်ဒီ Facebook ပေါ်နဲ့မှတ်ချက်ပေးနေတဲ့တချို့ကိုလည်းပဲဒီနေရာမှာဖော်ပြချင်ပါတယ်သူကတော့ site ကိုဆိုတဲ့အကောင့်နဲ့ပါသူကတော့အခုလို့ဖြစ်နေတာကတဲ့နှစ်ဖက်စလုံးမှာတာဝန်ရှိပါတယ်အခုအေးကိုလည်းပြောချင်ပါတယ်အရသာအဆူရကိုဒုက္ခမပေးပါနဲ့ဆိုပြီးသူကရေးပါတယ်နောက်သူကတော့ကိုအေးရဲ့သူကတော့ကျွန်တော်ကတော့လူရင်းကိုတူတူပဲပြောချင်ပါတယ်တက်မတော်ကသဘောထားကြီးကြီးနဲ့ပြည်သူလူထုကိုဘယ်တော့မှဆက်ဆံတာကိုမမြင်ရပါဘူးခင်ဗျာဆိုပြီးတော့သူကရေးပါတယ်နောက်ထပ်စာတစ်ချို့လည်းရှိပါသေးတယ်မတ်ခွန်ညိုဖတ်ပြပေးပါဦးခင်ဗျာ
တယောက်ကချမ်းမြေ့အောင်ဆိုတဲ့အကောင့်မှာဘာအဖြစ်မှရှာကြမလို့ဘူးစစ်ဖြစ်တဲ့နေရာအာလုံနာကရွာသူရွာသားခလေးကအစအေးအေးဘက်တော်သားသတင်းပေးအားပေးအားမြောက်တွေးကြည့်ပဲအရက်သားဝစ်စုံနဲ့တနက်ကန်ရဲနဲ့စစ်သားမြင်ရင်ချောင်းပြစ်ပြန်ပြစ်လိုက်တော့လက်နက်ဖွဲ့ရာတဲ့ပြေဝင်အရက်သားအယောင်ဆောင်ထိတ်တိုက်တွေ့လို့ပြစ်ခတ်လို့သေးတော့အရက်သားလို့ကြီးညာအားကစားဝစ်စုံနဲ့သေးရင်အေးအေးလို့မှတ်စစ်ဖြစ်အောင်စပြီးမိမွေတာအေးအေးအရက်သားအစ်စ်မှန်ဆိုရင်တိုက်ပွဲဖြစ်တဲ့နေရာနဲ့ဝေးဝေးနေကြမှာပေါ့လို့ရေးထားပါတယ်နောက်တစ်ယောက်ကတော့ပီတာကိုကိုပါ နှစ်ဖက်လုံးမှာတာဝန်ရှိသလိုတာဝန်ရှိဆုံးကတော့အစိုးရတက်မရောလို့ဆိုပေမဲ့တာဝန်အမဲဆုံးလို့လည်းပြန်ပြောရမှာပါပဲကျွန်တော်တို့ရွာတွေမှာကြည့်လိုက်မယ်ဆိုရင်ရာဇဝတ်မှုကျူးလွန်တာချင်းအတူတူအစိုးရတက်မရောဘက်ကအဆိုးဆုံးပါပဲကြောက်ရတာချင်းအတူတူအစိုးရတက်မရောကိုပိုးပြီးကြောက်ရတာအမှန်ပါကျွန်တော်တို့ပြည်သူတွေအတွက်အကာအကွယ်မဲ့လွန်းနေပါပြီအဖြေကတော့ရှင်းပါတယ်ပြည်သူတွေကိုငှက်ပြီးငြိမ်းချမ်းရေးလိုလားကြတဲ့တိုင်းရင်းသားလက်နက်ကိုင်ရဲ့တနိုင်ငံလုံးမှာရှိတဲ့ပြည်သူရဲ့ဘာလို့စံတာမပြည့်ရတာလဲဆိုတာအလုံးသိနေကြတဲ့အတိုင်းပါပဲလို့ရေးသားထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာရေးလဲအီးမေးလ်တွေနဲ့တော့ဒီ Facebook ပေါ်ကပို့ထားရတော့တော်များရှိနေပါသေးတယ်နောက်စာတစ်စုံကတော့မောင်ဝင်းဟန်အင်းလေးပါသူကတော့အခုလိုစန့်ကျင်ဘက်လက်နက်ကန်အဖွဲ့အစည်းနှစ်ခုရမှာအပြစ်မရှိတဲ့အရသာပြည်သူတွေတိတ်ချေထန်ရတာတွေဟိုးရင်စွန့်ခွာထွက်ပြေးနေရပြီးစားရမယ့်တောက်ရမယ့်ပညာမသင်နိုင်ချမ်းမရဆက်ရှောက်မှုမရဆရဒုက္ခဆင်းရဲမှုတွေနဲ့ကြုံတွေ့နေရတာနှစ်90တောင်ရှိနေပါပြီအစိုးရဆက်ဆက်အခုလိုစစ်ဘေးစစ်တမ်းကြောင့်ပြည်သူတွေရဲ့လူမှုဘဝတွေလုံခြုံရေးချမ်းမှုကိုတာဝန်မယူနိုင်တာစိတ်မကောင်းစရာပါလွတ်လပ်ရပြီးကတည်းကဖြစ်နေတာဆိုတော့လွတ်လပ်တဲ့နိုင်ငံတနေနိုင်ငံရဲ့အနေအထားကအနှစ်သာရကင်းမဲ့နေတယ်လို့ပဲပြောရမလို့ဖြစ်နေပါတယ်ဆိုပြီးသူကရေးပါတယ်နောက်တစ်ယောက်ကတော့ဝင်းဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့2008အခြေခံဥပဒေမပြင်းစင်နိုင်သေးဘူးဒီလိုပြဿနာတွေမချမချဖြစ်နေမှာပါပဲဒီမိုကရေစီဆန်ရှင်ဆန်ညွန့်ရပြည်သူတွေကတခဲနဲ့ထောက်ခံရွေးချယ်ပေးလိုက်ပြီးတက်လာတဲ့အာဏာရဆိုးရအောင်မှာစစ်တပ်ပြည်ရေးနေဆက်ရေးရဌာနတွေမရှိသေးဘူးဒီလိုဖြစ်နေအောင်မှာပါပဲဒီလိုသာဆက်သွားနိုင်မယ်ဆိုရင်တိုင်းပြည်အတွက်ပို့ပြီးရင်းလေးစရာတွေအများကြီးရှိနေနိုင်ပါသေးတယ်ဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ AW ဆိုပြီးတော့သူ့အကောင့်နာမည်ပေးထားပါတယ်သူကတော့အခုကဘယ်နေရာပဲချစ်ချစ်ပြည်သူလူထုအတွက်ကအရန်ကိုအကာအကွယ်မဲ့တဲ့နိုင်ငံလိုဖြစ်နေတာပါတဲ့ဒါကဘယ်သူကြောင့်ရလို့မဟုတ်ဘူးကျင့်သုံးတဲ့စနစ်ဆိုးတွေကြောင့်ဖြစ်ရတာပါလူပြောင်းမှုမလို့သမ္မတတွေဝန်ကြီးတွေကာဝေးဦးစီးချုပ်တွေဒုစီးချုပ်တွေပြောင်းနေစရာမလို့အဓိကစနစ်ဆိုးတွေသာပြောင်းဖို့လိုတာပါဒါမှသာပြည်သူအတွက်အားကိုးရလည်းရှိစိတ်ရရတဲ့အနေထားလည်းရှိလာမှာမလွဲမသွေပါဆိုပြီးသူကရေးထားပါတယ်ဆိုတော့တောထရှင်ရဲ့စာရေးထဲမှာတော့မတူကွဲပြားတဲ့အမြင်တွေတွေ့ရပါတယ်ရေဝီယာပြောမယ်ဆိုရင်တော့ဒီနယ်မြေဒေသမလုံခြုံရင်တရားဥပဒေစိုးမိုးရေးရတယ်နောက်ဆက်တွဲအနေနဲ့ပြက်ပြားလာတဲ့ပါတယ်ဟိုပိုဆိုးတာကတော့ပြောမယ်ဆိုရင်ဒီဖမ်းနဲ့စီးတဲ့ဖြစ်စဉ်တွေဖမ်းဆီးတာတော့မှအသက်ဆုံးရှုံးတဲ့အထိဖြစ်တာလည်းရှိမယ်လေတာဝန်ယူမှုတာဝန်ခံမှုတွေလည်းမတွေ့ရတဲ့လောက်ဖြစ်နေပါတယ်ဆောစောကတော့ဆရာဦးဖေသန်းကဒီနေရာမှာကျွန်တော်တို့ဟိုစနစ်မကောင်းတာကိုလည်းထောက်ပြထားတာလည်းရှိခဲ့ပါတယ်ဆိုတော့ဒီနေရာမှာဆရာဦးဖေသန်းကပြဟိုတာဝန်ယူမှုတာဝန်ခံမှုတွေဖြစ်ခဲ့တဲ့ကိစ္စတွေမှာအားနည်းနေရတာတွေရောအဓိကဘာကြောင့်ဖြစ်ရတာလဲဒါလို့တာဝန်ယူမှုတာဝန်ခံမှုတွေအားကောင်းလာဖို့ကျွန်တော်တို့မှာလုပ်နိုင်တဲ့နည်းမရှိတော့ဘူးလားဆရာဟု
တ်ပါတယ်တာဝန်ခံမှုတာဝန်ယူမှုဆိုတာကဒီဖြစ်ဖြစ်နေတဲ့အချိန်မှာတော့အော်ဒါမျိုးတွေကအတိအကျပြောပါမယ်။အဥပဒေဆိုတာကကျွန်တော်နိုင်ငံမှာတို့ရဲဥပဒေဒီဒါစုမှုကအားနည်းတဲ့အချိန်မှာအဖြစ်ဖြစ်တဲ့ဒေတာတွေမှာဆိုရင်ဥပဒေဆိုတာလုံးဝမရှိတော့အာကျွန်တော်ပြည်သူတွေကခံရနေရပါတယ်။ဒါကြောင့်ပြည်သူတွေကမဆက်စလုံးကိုဟိုကြောက်နေရတာပေါ့နော်။ဒါပေမဲ့စစ်မှုတွေကိုလာကြည့်ရင်ဘယ်သူကပူဆိုးတယ်အဲဘယ်သူကကောင်းတယ်ဆိုတာကိုလည်းအဲကျွန်တော်အမြင်နိုင်ပါတယ်။ဒီလိုဒီချိန်မှာတော့ဒီလိုညာနာပေါ့ဗျာ။ဒါကတကယ်တော့ကာမှုတာဝန်ယူမှုရှိနေဆိုရင်တော့ဟောဒီခုနကပြောတဲ့ပြိပ္ပံကခုမှပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေပေါ့နော်။စံတော်နဲ့တိုင်းတော်နဲ့လက်ကမ်းအဖွဲ့တွေကပထမဆုံးသူတို့ကဒီကိစ္စကိုဖြေရှင်းရလိမ့်မယ်။ထက်တဲ့ကိုယ်ပါဝင်ပတ်သက်နေတဲ့လက်ကမ်းအဖွဲ့တွေမှာတာဝန်ရှိပါတယ်။ဉာဏ်ရေးတကူဝိုင်းကိုရောက်ဖို့အတွက်အပြည့်အစုံညံ့တဲ့ကနေပြင်းထန်ဆောင်ရွက်ဖို့လိုပါတယ်။ဒုတိယတာဝန်ရှိသူတွေကတော့နိုင်ငံတော်အစိုးရဖြစ်ပါတယ်။အဲ့ဒီကနိုင်ငံတော်ရဲ့ဒီအေဂျင်စီတရားဥပဒေရှင်းမှုရေးတရားဝတ်ပြည်ရေးဓာရီတာဝန်ခံတာဝန်ယူရတဲ့အခြေအနေဖြစ်ပါတယ်။အဲဒီလိုဂျာဝန်ဆောင်ရမှုပြားပြီးတောင်းဆိုမှုတွေကအားနည်းနေတယ်လို့ကျွန်တော်မြင်တယ်။နောက်တာဝန်ရှိတဲ့သူကတော့တတိယမိသားစုတွေဖြစ်ပါတယ်။တတိယမိသားစုတွေကမျိုးစုံကိုကိုးကွယ်အမှန်တရားတွေကိုပြည်သူတွေကိုရဲရဲဝံ့ဝံ့ချက်ပြဖို့လိုပါတယ်။တတိယသမားတွေကချက်မှရခြင်းမျိုးကိုရှိခြင်းမျိုးမပြုလို့ဆိုရင်ပြည်ပြည်နဲ့အချက်မှကိုမချက်ပြရဲဘူးဆိုရင်ပြည်သူတွေကအချက်မှကိုမပြုကြည့်တဲ့အမခွဲချခွဲချနိုင်တဲ့အောက်ရှိမှာအရှိန်စိတ်ဝမ်းပျက်ပြပြီးမချူကြီးမမြင်ရတဲ့ခင်းချက်သွားနေကြရပါလိမ့်မယ်။ဒါကနိုင်ငံတော်ရဲ့ဒုက္ခအားလုံးရဲ့မြစ်ချခံရတာဒီရင်းချက်ပြဖြစ်ပါတယ်။အဲဒီရင်းချက်ကိုရက်တာဥမာတာလည်းဒါကျွန်တော်ကကြားရနေတာကတာဝန်ကိုဟိုထပ်ဆောင်နိုင်မှတာလည်းဒါကျွန်တော်မှလည်းအကုန်လုံးအခက်ပြက်ကနော်တာဝန်ခံမှုတာဝန်ယူမှုရှိမယ်လို့ကျွန်တော်ကလည်းပြန်ပြီးပုံသက်ပါတယ်နော်။
ဟုတ်ကဲ့ဆရာဦးပေးတဲ့ဆွေးနွေးရကျေးဇူးပါဆိုတော့ဆရာဦးသိန်းသန်းဦးရဲ့သဘောထားကိုခင်ဗျာအခုကျွန်တော်တို့လက်ရှိဖြစ်စဉ်တွေမှာတာဝန်ယူမှုတာဝန်ခံမှုတွေအားနည်းနေရတာအဓိကဘာကြောင့်လဲဟိုဒီလိုတာဝန်ယူမှုတာဝန်ခံမှုတွေအားကောင်းလာဖို့ဆိုရင်ကျွန်တော်တို့လုံနိုင်နေနည်းတွေဘာတွေများရှိလဲဆရာ
ဟုတ်ကဲ့တောင်းရင်ဦးတောင်းခံပြီဆိုတော့ကျွန်တော်ဗမာပြည်မှာဘယ်တော့မှမရှိခဲ့ဘူး။1962ခုနှစ်ဆယ်ရည်ကျော်တောင်းသားတွေကိုလက်နက်နဲ့တောင်းသားတွေကိုစက်ပစ်တယ်နော်။လက်နက်နဲ့အကြမ်းဖက်ပြီးတော့စက်ပစ်တယ်။ဒီတောင်းသားတမိုင်းဝင်တောင်းသားတမိုင်းကတောင်းကြီးပုံနဲ့ဖြိုးပစ်တယ်ဘယ်သူမှမတောင်းပါဘူး။ဘယ်သူမှတာဝန်မယူဘူး။ဒါအင်မတန်ထင်ရှားတဲ့ရာဇဝတ်မှုကြီးလေကွာ။1984ဦးတန်းရေးခင်1985ရှူလို့1986မှန်ရပြီအထူးသဖြင့်တော့1984လို့တမားရေးခင်နဲ့1984ဒီဇင်ဘာဦးတန်းရေးခင်နေပါလက်နဲ့အာကိုနဲ့အကျန်းဖက်ဖြူပွင်းနဲ့ဒီစားရှိတယ်ဘယ်သူမှတာဝန်မယူတာဝန်လည်းမခံပြောကြလည်းမလုပ်ကျွန်တော်တို့ပြည်သူလူကိုမျိုးလုံးနဲ့လည်းမထည့်ဘူးရေးလည်းမလုပ်ဖြည့်ချင်းကြမရှိဘူးထင်တယ်1988မှာဒီအာနာသိန်းစေစိုးရရဲ့ကျင်ညာကျညာလူသုံးတော်ကျော်စီတယ်လူသုံးတော်ဆိုနေတဲ့ရေးတယ်မှာဟုတ်တာအဲ့ဒီပြောတယ်ဖြည့်ရှင်းကြမလို့ဒီကနေ့ဆက်သွားဆိုတော့ကျွန်တော်ဗမာပြည်မှာကာဝင်ယူမှုတာဝန်ခံလို့ကြတာဘယ်သူမှမတိရှိခဲ့ဘူးလို့ပဲကျွန်တော်ပြောရပါတယ်အဲ့တော့အခုလည်းပဲပြဿနာတွေအများကြီးဖြစ်တယ်ဥပမာအင်းဒီမှာဒီလိုလူသားမှုတွေဖြစ်တယ်ဟာလူသားမှုကိုပေါ်ထုတ်တဲ့ဝါလုံးလို့နိုင်ငံတော်ဒုက္ခဖောက်တယ်လို့ယူဆပြီးတော့ဒါဒီမှာကျွန်တော်တို့ဒီဝဲဥပဒေကိုချိုးပေါက်တယ်ဆိုပြတာနေပေးတယ်အဲ့တော့ယူလို့နဲ့ဒီလိုပြပေးလိုက်တယ်ပြီးတော့ပြန်ထုတ်လိုက်တယ်စသဖြင့်ပေါ့နော်တစ်လျှောက်လုံးကြည့်လို့ကျွန်တော်တို့တိုင်းမှုတာကဘာမှမရှိဒါကျွန်တော်တို့ယူသကားအဖြစ်မှန်နေပြောမှာအဲ့ဒီမှာတစ်ခက်ကကြံကြည့်မယ်ဆိုရင်အဓိကတာဝန်ရှိတယ်ဆိုတော့နိုင်ငံတော်စိုးရပေါ့ဗျာဒီလိုကိစ္စတွေတရားဥပဒေစိုးမှုဖို့တို့ဖို့သူ့တာဝန်ရှိတာပဲကိုယ်တိုင်းသူကြီးသားကိုဘယ်သူကနစ်သက်နစ်သက်နဲ့နိုင်ငံလေးဆက်နေကြတဲ့ဘုဘကဖြစ်ဖြစ်တစ်ခက်ကဖြစ်နေဆက်ရင်သူ့မှာတာဝန်ရှိဒါပေမဲ့တို့တောင်းတာမလုပ်နိုင်ဘာလို့မလုပ်နိုင်လဲဆိုတော့ကျွန်တော်တို့ကြာအိပ်ပြီးလေနောက်ဆုံးတော့ရောင်းပြတူရင်ဘုတ်တူပေါ်တာပဲ2008ဝန်ကြီးဝန်ချုပ်ကြီးရာကျွန်တော်တို့ရဲ့ရတားဆွေရာတက်မတော်နဲ့ပတ်သက်လို့ဘာမှပြောနိုင်ရင်ကျွေးစုရှိတဲ့ခြေအနေမျိုးမရှိအဲ့တော့တက်မတော်နဲ့ပတ်သက်တဲ့ဤဆရာမျိုးတွေမှာဘာမှတိုင်းပြည်ပြည်သားကိုကာကွယ်ပေးနိုင်တဲ့အခြေအနေမရှိပါဘူးနောက်တဲ့တစ်ခါမှလည်းတက္ကသိုလ် EU လို့ပေါ်တဲ့နိုင်ငံတွေနဲ့ပတ်ရင်ကျူးလွန်တဲ့ဤဆရာမျိုးကြီးဒါတိုင်းဒီကမှာလုပ်တဲ့ကိစ္စတွေမှာလည်းနိုင်ငံတော်ဆိုတာဩဇာအာဏာရှိတဲ့နေရာမျိုးမရှိဘူး။ဒါတော့အဲ့ဒီအခြေအနေကိုပြင်ရင်တော့ကျွန်တော်တို့ကဒီဒုရုကစာနာမင်းနဲ့ရွေးချယ်တင်ရောက်တဲ့အစိုးရတရားဟာတိုင်းပြည်ရဲ့ချုပ်ချာအာဏာအကုန်လုံးကိုကိုင်ကွယ်သုံးစွဲနိုင်တဲ့အခြေအနေမျိုးတစ်ခုရောက်အောင်လုပ်ရလိမ့်မယ်။တိုင်းပြည်ထဲမှာရှိတဲ့ဘယ်အဖွဲ့အစည်းကမဆိုဝန်ထမ်းအဖွဲ့အစည်းအဖြစ်ကိုသဘောထားပြီးတော့ဒါသက်ဆိုင်ရာဒုရုကရွေးချယ်တင်ရောက်တဲ့ဒါဒီအစိုးရအဖွဲ့ကိုသစ္စာခံပြီးတော့ကိုကဲမှုကိုခံယူနိုင်ခံယူရမယ်ဆိုတဲ့အခြေအနေမျိုးကြီးကပေါ်ပေါက်လာမှာတာဒါကတော့ကျွန်တော်ဒီဘက်ကဒီဘက်ဆိုင်ဆိုတော့နော်ကျွန်တော်တို့ဘက်ကတာဝန်ယူတာမဟုတ်ဘူးအစိုးရအနေရှိတယ်မှာဖြစ်တယ်နောက်တစ်ဖက်ကလည်းခုနသူတစ်ဖက်က EU တွေဘက်ကကျူးလွန်တဲ့ဒီစားတွေမှာလည်းပဲဒီလူတွေလုပ်ရင်တော့လူလူကစတင်ပါပဲနော်စတင်လာပါပဲလူလူကသနာကြရလုံးကောင်းပါတယ်ကျွန်တော်နဲ့ကောင်းခတ်တဲ့ကြားတဲ့ဟာဒီစားပြင်မှာဒီရတာကြောက်ပါတယ်နော်အကုန်လုံးအဲ့ဒီဒေတာမျိုးမှာတဲ့အကာအကွယ်မှသူတို့မရနိုင်တဲ့နေသားမျိုးပါပြည်ရင်းစစ်ကြီးဟုတ်ကော့ဖြစ်တဲ့ပြည်ရင်းစစ်ကြီးကျန်းတော်မာတာတွေကျွန်တော်တို့ဒီလိုလူစားမျိုးတွေရှောင်လို့နိုင်မှာဖြစ်တယ်ဒါကျွန်တော်တို့မကြောက်တာလို့เนาะကျွန်တော်ပြောလို့ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုစာရေးပို့ထားတာတချို့လည်းရှိပါသေးတယ်အရင်ဆုံးစာတော်တော့ခိုင်ယိုးမှရေးစာပါကိုရန်နိုင်ဖတ်ပြပေးပါအောင်ခင်ဗျ
ညီမတမတော်ကမကြာခဏပြောသင်ကြားတယ်တမရောဟာတရားဝင်ဥပဒေနဲ့အညီဖွဲ့စည်းထားတဲ့တမရောလို့ခေါင်းစွာပြောနေကြတယ်။သို့သောတရားဝင်တပ်ဖွဲ့ဖြစ်လို့တရားဝင်ဥပဒေကိုချိုးဖောက်ခွင့်ရနေလုံနေတာဟာတနိုင်ငံလုံးတုပ္ပစရာဂိုင်းကျုပ်လို့ဖြစ်နေပါတယ်။ကျွန်တော်ယုံကြည်သုံးသပ်မြင်တာကတော့ဒီနိုင်ငံရေးအရာအချိုးမမြင်များတဲ့အခါမှာထွက်ပေါက်သည့်ခံယူချက်နဲ့လုံနေတဲ့သဘုံတပ်ဖွဲ့ဆိုတာမော်မြတ်သူတို့လုံရဲလို့သုံးသပ်ပါတယ်။အခုဖြစ်နေတဲ့အင်းအဖွဲ့ရဲ့လုံရဲကိုလည်းစောင့်ကြည့်ဖြစ်ပါတယ်။အမလေးသူတို့အဖွဲ့လို့ရတဲ့ဟာအတိုင်းအတာတစ်ခုအထိစောင်းစောင်းထိန်းထိန်းနဲ့ပွင့်လင်းမှုရှိရှိတရားဝင်ထုတ်ဖော်ပြီးစစ်ဆေးခေါ်ယူမေးမြန်းတာတွေကိုအများအပြားတွေ့ရပါတယ်လူခွင့်ရေးကိုချိုးဖောက်နေတယ်လို့ပြောလို့တော့မရသေးဘူးထင်ပါတယ်တိုက်ပွဲနဲ့ဘေးကျန်တဲ့ညက်ရှိနေတဲ့ဒေသတိုင်းမှာကတော့ဒီလိုပုံစံမျိုးဖြစ်တတ်တာပါတကယ်လို့အေးအဖွဲ့ကခေါ်ယူစစ်ဆေးတဲ့အခါမြမတက်မတော်လို့လက်နဲ့လူရဲဆိုပြီးအကြောင်းပြချက်နဲ့ဒီသူတွေကိုတပ်ဖြတ်ရိုက်နှက်လာပြီးဆိုရင်တော့လူခွေကိုချိုးဖောက်လာပြီလို့တခြားလူတွေပြောနေကြရမလို့ပဲသူတို့ကိုထောက်ခံနေတဲ့သူတွေကအလိုလိုထောက်ပြပြောဆိုကြမှာပါဒါဟာအယူသားဆုံးအဖြစ်ပါပဲအခုချင်းလွတ်တော်အမတ်တယောက်ကိုလောလောဆယ်ဖမ်းဆီးစစ်ဆေးနေုံတတ်တတ်နဲ့တော့ပြပကအဖွဲ့သီးတချို့ကလူတွေပြောသလိုအာနာပါဝါအုတ်ထုတ်ဆောင်ပြီးအင်အားသုံးပြောဆိုနေသလိုမျိုးမြင်မိတယ် သဘောပေါက်မှာကလွတ်တော်အမတ်ဆိုတဲ့ခေါင်းစဉ်တက်ပြီးမင်းမြန်စစ်ဆေးတာလားသူ့ရဲ့တိကျယက်တီချက်လုံးရဲ့အမောင့်ပယောကကိုတည်ကျင်လို့စစ်ဆေးတာလားသုံးသက်သင့်ပါတယ်အမန်စင်စစ်လွတ်တော်အမတ်ခေါင်းစဉ်အောက်ကဖန်းစီစစ်ဆေးတဲ့ဆိုရင်ဒေါက်တာအေးမောင်ကိုလည်းတိုင်းပြူပြည်ပြူဂုံတိတ်ခါရှိတဲ့လွတ်တော်အမတ်ချင်းအတူတူအတန်းကျဲလောင်စွာဒန်းတူယက်တီဝေဖန်ထောက်ပြသင့်တယ်လို့မြင်ပါတယ
်ဟုတ်ကဲ့နောက်တချို့စာရီတို့မခွန်ညိုပဲထပ်ပြီးဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ကချင်စော်ဘွားလို့ရေးထားတဲ့အကောင့်ပိုင်းရှင်ပါမင်္ဂလာပါဗျို့ရေးဒီကိစ္စနဲ့ပတ်သက်ပြီးနည်းနည်းဆွေးနွေးကြပါတယ်2019အတွင်းမှာတင်စစ်ပွဲရဲ့ပြိပက္ခကြောင့်ရပ်သားသေဆုံးသူအရေတွဲဟာ30နဲ့အထက်ရှိပါတယ်သေဆုံးရတဲ့အကြောင်းရင်းကိုပြန်ကြည့်ရင်1တန်လျာရှိတာကြောင့်2လက်နက်ဗျံပဒါပစ်ခတ်ခြင်းနဲ့မိုင်းနှင်မိခြင်းပြီးတော့3ကအခွန်ကိစ္စတွေကြောင့်သေကြရပါတယ်ရှင်းရှင်းပြောရရင်ရပ်သားတွေအကာအကွယ်မဲ့နေရတာဟာဘယ်သူကမှအကာအကွယ်မပေးလို့ဖြစ်ပါတယ်အရတားတွေရဲ့အသက်လုံခြုံရေးကိုတော့နှစ်ဖက်စလုံးသောလက်နက်ကင်များကတာဝန်ယူပေးမှပဲလုံခြုံပါလိမ့်မယ်။သူတို့ကိုယ်တိုင်ကပဲအဓိကပါ။အဖြေကတော့အ мян ဆွေးနွေးမှုပြုပြီးစစ်ရေးအရှိန်အ мян လျှော့ချနှစ်ဖက်တက်ကမိမိတပ်ဖွဲ့ဝင်တွေကိုစီးနဲ့ကန်းနဲ့ဖြစ်အောင်ညွှန်ကြားပြီးအရတားဘေးကင်းရေးနဲ့လုံခြုံရေးကိုဦးစားပေးတတ်တဲ့ခံယူချက်ထားပါမှဒီပြဿနာရော့ကျမှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်လို့ရေးထားပါတယ်ရှင်။နောက်တစ်ယောက်ကတော့ဆရာကင်းဖြစ်ပါတယ်။တမရော်ကလဝကြီးအုပ်အုပ်ချုပ်နေလို့တိုင်းရင်သားတွေလက်နဲ့ကင်တာကိုဟိုပြောဒီပြောပြောနေကြတယ်တကယ်ငြိမ်းချမ်းရေးလှုပ်ချင်ရင်တိုင်းရင်သားလူမျိုးတွေနဲ့ပြည်လဲအောင်ညှိရတဲ့ရလိုက်တဲ့အခွင့်အရေးပေးရင်မငြိမ်းချမ်းဘူးဆိုတာမရှိပါဘူးလို့ရေးသားထားပါလေရှင
်ဟုတ်ကဲ့ကျေးဇူးပါနောက်ထပ်စာတောင်းတော့မိထီလာမျိုးကဦးစိန်မောင်မှာမဆုမြတ်မောင်ဖတ်ပြပေးပါဦးခင်ဗျာ
ရခိုင်မြောက်ပိုင်းလက်နက်ကင်ပဋိပက္ခတွေကြားကမြေစာပေတွေအကြောင်းကိုဆွေးနွေးဖို့ရခိုင်မြောက်ပိုင်းဒေသကိုအခုဘယ်သူတွေအုပ်ဆိုးနေတယ်လဲလို့မေးချင်ပါတယ်အဖြေကတော့ရခိုင်မြောက်ပိုင်းဒေသကိုလှုပ်ချင်ရလှုပ်နိုင်နေတဲ့အဖွဲ့အစည်းတွေကအုပ်ဆိုးနေတယ်လို့အဖြေရပါတယ်။အေအေကရခိုင်ပြည်နယ်မှာနေထိုင်ရပ်တည်ခွင့်ရှိတယ်လို့သဘောထားနေတယ်။တပ်မတော်ကတော့ရခိုင်ပြည်နယ်လိုငြင်းချမ်းတဲ့နယ်မြေမှာလက်နက်ကင်ဆောင်ရပ်တည်နေတာကိုလက်မခံဘူးလို့ဆိုနေတယ်။ဒီသဘောထားကွဲလွဲမှုစိတ်ဆက်မရတာကြောင့်လက်နက်ကင်တိုက်ပွဲတွေပြင်းထန်လာပြီးလှုပ်ချင်ရလှုပ်နိုင်သူတွေကအုပ်ဆိုးနေတဲ့အခြေအနေဖြစ်နေပါတယ်။အုပ်ချုပ်ရေးပြက်ပြားနေတယ်။လုံခြုံရေးအာမခံချက်မရှိဘူး။တရားဥပဒေစိုးမိုးရေးကလည်းမခိုင်မာတော့ရေးစားပဲရခိုင်သားတွေအကာအကွယ်မဲ့နေပါတယ်ဆန့်ကျင်ဘက်နှစ်ဖက်အုပ်စုတို့ရဲ့လှုပ်ချင်ရလှုပ်တာခံနေရပါတယ်လုံခြုံရေးကတော့အာမခံချက်မရှိပါဘူးမိမိကိုမိမိလုံခြုံအောင်လှုပ်ကြရတယ်ဒါကတော့ဘေးလွတ်ရာပြေးကြရတာပေါ့အစိုးရအနေနဲ့ကာကွယ်အုပ်ချုပ်ပေးဖို့ဝင်ပေါင်းမရှိဘူးအားလုံးပိတ်နေတယ်ဒီအခြေအနေတွေကင်းလွတ်စေဖို့ကတော့ရခိုင်အမျိုးသားပါတီနဲ့ရခိုင်အမျိုးသားများကဘယ်ဘက်ကိုမှအားပေးထောက်ခံအကူအညီမပြုဘဲနှစ်ဖက်စလုံးအပြည့်ရက်ပြီးတိုက်ပွဲတွေရဆိုင်ပေးဖို့အုံနဲ့ချင်းနဲ့ဆန္ဒပြတောင်းဆိုရမယ်။ငြင်းရဲစွာဆွေးနွေးခြင်းနဲ့ဖြည့်ရှင်းဖို့တောင်းဆိုရမယ်။အစိုးရကိုအပြစ်တင်ဝေဖန်တာတွေချော့ပြီးလက်တွဲဆောင်ရွက်ကြရမယ်။ဒီနည်းနဲ့သာလျှင်လုံခြုံဘေးကင်းတဲ့အဖြစ်ကိုရနိုင်ပါရဲ့။အစိုးရကလည်းဝင်ပေါက်ပွင့်ပြီးကြောင်းဝင်ဆောင်ရွက်ပေးနိုင်မယ့်နည်းလမ်းဖြစ်လိမ့်မယ်လို့ယူဆပါရဲ
့။ဟုတ်ကဲ့ဒါတော့ဥစိန်မောင်ဖြစ်ပါတယ်။ဆိုတော့တော်တော်များတော့ထောက်ပြတာတော့ဒီလိုပြဿနာတွေရဲ့အခြေခံတွေကတော့ဒီပြည်တွင်းငြင်းငြင်းရေးပြဿနာနောက်2008ဖွဲ့စည်းပုံဆိုတာမျိုးထောက်ပြပါတယ်ဒါပေမဲ့တခုရှိတာဟိုလက်တလောအခြေအနေမျိုးမှာဒီပြည်တွင်းငြင်းငြင်းရေးတို့2008ဖွဲ့စည်းပုံပြင်ဆင်ရေးတို့ဆိုတာချက်ချင်းလင်လင်လေအကောင့်ထဲပေါ်လာအောင်မှာမဟုတ်တော့ဟိုဒီရှားရဲမှာဒီအရက်သားတွေဒီလိုလက်နက်ကပ်ပြပတ်တွေထဲမှာလုံခြုံမှုရှိဖို့ဆိုရင်လုံနိုင်တဲ့နည်းလမ်းတွေရောဘာတွေများရှိနိုင်မလဲဆရာဦးပေတန်းအရင်ဆွေးနွေးပြပါလားခင်ဗျအရက်သားတွေကတ
ော့ဗျာဟိုတစ်ဖက်မကျမ်းမှာကျမ်းရတယ်ဆိုတော့ဒီလိုအခြေအနေကဒီလိုကဒီဒေသံကြီးကချောင်းချနိုင်အောင်ကိုမျိုးစုံအားနဲ့အဲကျိုးစားနေကြတဲ့အဲသဘောပဲကျွန်တော်မြင်ပါတယ်အဲဒီအခြေအဖက်ကလည်းဒီပေါ်မှာတာဝန်ခံမှုတာဝန်ယူမှုလုံးဝမရှိဘူးအစီအစဉ်ချောင်းစကားမျိုးစတာတော့မှအခြေအကစစ်တမ်းနဲ့ကုမ္ပဏီပတ်မှုတာကြီးမလုပ်နိုင်ဘူးဒီကဒီလိုကတော့ခုခုရမင်းနေပေါ့ဗျာတတိယမှာအကူအညီမရဘူးအကူအညီချရတဲ့အဲ့တော့ကျွန်မညအောင်ပဲအဲဒီလိုမှချောင်းချင်ရတာပေါ့အဲ့အရာတွေကြောင့်ကျွန်တော်တို့ဒီချိန်မှာတော့ခုကငင်းငန်းကြီးငင်းငန်းကြီးတက်တက်တက်ကကျွန်တော်တို့ကလည်းပြောဆိုပြီးတော့တောင်းဆိုနေရတာအဓိကအခြေခံအကြောင်းကြီးကအဲ့ဒီမှာပဲရှိတယ်ဒီလိုရဲ့လုံခြုံမှုမှာလည်းငင်းငန်းကြီးပေါ်မှာလည်းလူကြည့်တယ်အဲ့ငင်းငန်းကြီးရအောင်ကြိုးစားဖို့ပဲကျွန်တော်တို့ကခဏခဏတိုက်ကြောနေရတာဖြစ်ပါတယ်ဟုတ်ကဲ့ဒါကလည်းအဲ့ဒါကိုတိုက်ကြောနေကြရတာဖြစ်ပါတယ်
ဟုတ်ကဲ့ဆရာ
ညီညာကြီးကိုပဲကျွန်တော်တို့
ဆရာဒါပေမဲ့ဆရာဦးပင်နဲ့ဆရာတို့ဒီဆရာကိုယ်နဲ့လွတ်တော်ကိုယ်စားတူဖြစ်တော့လွတ်တော်အပိုင်းတို့ဘာလို့ရောလုံနိုင်တာနီးလန်းနေဘာများရှိနိုင်လဲဆရာ
အဲလွတ်တော်အပိုင်းကတော့သွားနေတယ်ဘာမှကိုမလုပ်နိုင်ဘူးအဲလွတ်တော်ကျွန်တော်ကညီညာကြီးနဲ့သွားပြီးစကားပြောလဲ အခြေတင်လည်းလက်မခံဘူး။ဒီလိုအောင်လည်းဒီလိုအောင်လည်းဒီလိုအလားလုံးချာလိုက်ပြီးတော့ဘယ်လိုချို့ညီငယ်နဲ့ပတ်သက်ပြီးတော့ခရီးချရမယ်။ဘယ်လိုပုံမှန်ရက်တိချက်၊နမန်ကန်ရက်တိချက်ကအဒီလိုဖြစ်တော်တဲ့မှာမသိရဘူး။သူတို့အားတိုင်းအားအလားနိုင်ရနိုင်ရပဲအလုံးပန်းပြီးတော့ကြိုးစားနေကြတယ်။အဲဒီလိုကိုငါတို့ကောင်းတယ်သူတို့ကောင်းတယ်ဆိုတဲ့ပုံလေးကိုပြဖို့တော့ပဲကြိုးစားနေရတယ်တကယ်တမ်းဖြစ်တော်တဲ့မှာအမီးတိုင်းနဲ့ပတ်သက်တဲ့ဆက်တဲ့ဝင်အခြေရမှန်းရမယ်လို့တာဘာတစ်ခုမှမရှိဘူးအခုဒီလိုပြင်ချင်နေရလဲဖြစ်တော်တဲ့မှာလည်းအချင်းအများကြီးကြာပြီးတော့အလားဘာမှဟိုမြောက်ဒီမြောက်ဖြစ်သွားတော့တယ်အဲဒါကြောင့်တော့အဆန်းကြီးရလဲဒီပါမပြောခဲ့တာပေါ့ဟာဖြစ်တော်ပုံကြီးကိုပြင်နိုင်ရှင်နိုင်ဖို့ကြာဒီကကမှမရှိမှန်းတော့ဘူးဆိုတာအဲ့ဒါအဖြစ်ပဲ
ကဲပါဝင်ဆွေးနွေးပြီးတဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးပြည်သူရှင်နေရေးဦးတိန်တန်းစာရေးသားပြည်ပို့သူတွေနဲ့တောထရှင်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ